ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်းခရိုင်မဲလောင်မြို့အနီးမှာဗဟိုပြုလှုပ်ခဲ့တဲ့ပြင်းအား6အဆင့်ရှိတဲ့ငလျင်ကြောင်းမြန်မာနိုင်ငံရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံတောင်ပိုင်းရှမ်းပြည်ဘက်ကိုပါရိုက်ခတ်ခဲ့ပါတယ်။မိုးလင်ဝသကျွမ်းကျင်သူတွေကတော့ငလျင်ကြီးတစ်ခုလှုပ်ပြီးတိုင်းမှာနောက်ဆက်တွဲငလျင်အသေးစားတွေပါလာတတ်တာကြောင့်သတိထားစောင့်ကြည့်သင့်တယ်လို့အကြံပေးကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါ။
ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲလောင်မြို့ရဲ့တောင်ဘက်6မိုင်ခန့်အကွာမှာပြင်းအား6အဆင့်ရှိတဲ့ငလျင်တစ်ခုတနင်္လာနေ့ညနေပိုင်းကလှုပ်ခတ်ခဲ့တဲ့အကြောင်းအမေရိကန်ဘူမိဗေဒတိုင်းတိုင်းစကန် USGS ကသတင်းထုတ်ပြန်ပါတယ်။မြေပြင်ကနေ6မိုင်ခွဲလောက်အနက်မှာဗဟိုပြုခဲ့တဲ့ငလျင်ကြောင့်ထိုင်းနိုင်ငံမြောက်ပိုင်းဘန်ကောက်မြို့ပေါ်မှာသာမကမြန်မာနိုင်ငံရန်ကုန်မြို့မှာလည်းညနေပိုင်း 9:35 မိနစ်လောက်ကဆက်ဆက်ငလျင်တစ်ခုလှုပ်ခတ်သွားတာဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာထွန်းလွင်က VOA ကိုပြောပါတယ
်။အဲဒုတိယတော့ဒီကောင်ကရွှေတိရိကန်နဲ့နေတဲ့လို့ပြောတာထိုင်းနိုင်ငံမြောက်ပိုင်းမှာနော်အင်းအရောပြင်းတယ်အင်းအ 6.3 ညရှိတယ်။နောက်သူလှုပ်တဲ့အချိန်ကဒီနေ့ညနေမြန်မာစံတော်ချိန်9:38:43အဲ့တော့အနည်းဆုံးမြို့ကထိုင်းနိုင်ငံမြောက်ပိုင်းမှာမြို့နာမည်ကသူကဗာပေးထားတယ်ဆိုမဲမဲမဲလာအိုတဲ့ MEELBO နော်။အဲ့ဒီမြို့ရဲ့တောင်ဘက်6မိုင်กว่าထိုင်းနိုင်ငံမြောက်ပိုင်းထိုင်းနိုင်ငံပြည်တွင်းတနေရာမှာလှုပ်သွားတယ်။မြန်မာနိုင်ငံနဲ့လာအိုနိုင်ငံအတွင်းကလည်းဒီငလျင်ကိုခံစားကြရတယ်လို့သိရတယ်ပေါ့
ရန်ကုန်ပါဝင်ရှမ်းပြည်နယ်အတွင်းကမြို့နယ်အချို့မှာလည်းဒီငလျင်ရဲ့အပြားခတ်မှုတွေရှိခဲ့ပေမဲ့ထိခဲ့ဒဏ်ရာရတာအဆောက်အဦတွေပြိုကျခဲ့တဲ့စိုးစိုးဝါထိခိုက်မှုမျိုးတွေတော့မရှိခဲ့ပါဘူးဒါပေမဲ့အခုလိုကုန်းတွင်းငလျင်ကြီးတစ်ကြိမ်လှုပ်ခတ်ပြေးတိုင်းမှာသူ့ရဲ့နောက်ဆက်တွဲငလျင်အသေးလေးတွေစက်တိုက်လှုပ်ခတ်တတ်တဲ့သဘောရှိတာကြောင့်ရှမ်းပြည်နယ်ဘက်မှာသတိထားစောင့်ကြည့်ဖို့လိုမယ်လို့ဦးထွန်းလင်ကပြောပါတယ
်နောက်ဆက်တဲ့ငလျင်တွေလာအောင်ပါပေါ့နောက်ဆက်တဲ့ငလျင်တွေကတော့ဒီကြောက်ပါမှာအဲ့တော့မြန်မာနိုင်ငံအနေနဲ့တော့အနည်းဆုံးမျိုးကဒါပြီးတော့တာချီလိတ်ချင်မဲ့ထက်တာချီလိတ်တို့တိုင်းတုံတော့ပေါ့နော်အဲအဲ့ဒီအဲ့ဒီရတယ်တော့နည်းနည်းလေးတော့ after shock ကိုတတိတာဒါပေမဲ့ after shock တွေကတော့ main shock တက်တော့အားနေတာများပါပဲနော
်ဒီကနေ့တနင်္လာနေ့ညနေ 9:00 ခွဲပတ်ဝန်းကျင်လောက်မှာထိုင်းနိုင်ငံမြောက်ပိုင်းကိုဗဟိုပြုခဲ့တဲ့ငလျင်ကြောင့်မြန်မာနိုင်ငံရန်ကုန်မြို့ပေါ်ကမြို့နယ်အတော်များများမှာလည်းငလျင်လှုပ်ခဲ့တာကိုပြည်သူအတော်များများကသတိပြုမိခဲ့ကြပါတယ်အခုလိုငလျင်လှုပ်ခတ်သွားတာကိုသတိထားမိခဲ့တဲ့ပစံတော်မြို့နယ်မှာနေထိုင်တဲ့မန်နီနီစောကသူမရဲ့တွေ့ကြုံခဲ့တဲ့ဖြစ်ရပ်ကိုအခုလိုပြန်ပြောပြပါတယ်
လေလာမိုင်းမှာစကားပေါ်မှာစားရတော့စကားပေါ်ကြီးလှုပ်လာလို့အချောင်းကြီးကစောက်စားရတဲ့အဲငရင်လောက်တယ်ဝင်ခရင်လောက်တယ်ဆိုပြီးတကားတွေကြီးလိုက်တော့လှုပ်တာပေါ့အဲ့ဒါတော်တော်လေးကြာတယ်5မိနစ်လောက်ကြာမယ်ကာတာစီးစီးစကားကိုလှုပ်တာလူတော်မူသွားတယ
်ချမ်းပြည်နယ်တာချီလေးမြို့နယ်မှာနေထိုင်တဲ့ RCS SSC အဖွဲ့ကပုံမှုဆိုင်လူကလည်းသူကြုံတွေ့ခဲ့ရတဲ့ချမ်းပြည်နယ်ဘက်ကငလျင်လှုပ်ခတ်မှုအနေထားကိုအခုလိုပြောပါတယ်
ဒီလိုဒီမှာပြည့်စည်တွေပါတအားလောက်တာတော့မဟုတ်အဲ့ဒီချင်းဟိုင်းမှာပဲချင်းဟိုင်းမှာပဲနည်းနည်းလောက်တာများတယ်အဲတိုက်အိမ်တွေဧည့်သွားတာခေါင်းမိုးတွေပါပြုတ်ကြတာအဲ့လိုပဲရှိတယ်ဒီမှာတော့ဘာမှမရှိဘူးဟောကျွန်တော်ဟိုစာဖတ်ရင်းနဲ့အဲကစားတိုင်းပေါ်မှာနည်းနည်းလောက်တော့ခါခါဖြစ်သွားလို့အဲ့ဒါအဲကြောင့်ပြီးတာ
မြန်မာနိုင်ငံရဲ့မြောက်ပိုင်းအစွန် ARD မြင်ညာဒေတာမှာ1950ပြည့်နှစ်ဩဂုတ်လ15ရက်နေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ဟာ 7.9 Richter scale အမြင့်ဆုံးအထိလှုပ်ခတ်ခဲ့တဲ့ငလျင်တစ်ခုဖြစ်မှတ်တမ်းဝင်ခဲ့ပါတယ်။မြန်မာနိုင်ငံအတွင်းမှာနှစ်ပေါင်းတရာတွင်ဖြစ်ခဲ့တဲ့ငလျင်တွေထဲမှာကချင်ပြည်နယ်အတွင်းအင်အား Richter scale 9.5 နဲ့အထက်3ချိန်1932ခုနှစ်မှာကာမိုင်းငလျင်1946ခုနှစ်မှာတကောင်းငလျင်1961မှာထီးကျိုင်ငလျင်တို့လှုပ်ခတ်ခဲ့မှုပါတယ်။1964ခုနှစ်မှာတော့အင်အား Richter scale 6အဆင့်ရှိတဲ့မြေကြီးနားငလျင်ကြီးလှုပ်ခတ်ခဲ့မှုပါတယ်ခင်ဗျာ။